ရခိုင်ပြည်နယ်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းတာတွေဆောင်ရွက်နေချိန်မှာရာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြကြောင်းနိုင်ငံတကာသတင်းအချို့ကဖော်ပြနေပေမဲ့လို့မြန်မာအစိုးရဘက်ကတော့အတည်မပြုပါဘူး။အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သွယ်ဆောင်ရွက်နေတာတွေရှိပေမဲ့လို့ရာနဲ့ချီပြီးထွက်ပြေးနေတယ်လို့မြန်မာအစိုးရဘက်ကအကြောင်းကြားတာမျိုးလည်းမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကဘူတီတောင်နဲ့မောင်တော်မြို့နယ်တွေမှာနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အစိုးရကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာရာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြောင်းနိုင်ငံတကာသတင်းဌာနတချို့ကဖော်ပြနေတာဖြစ်ပါတယ်။ဒီလိုသတင်းတွေထွက်ပေါ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီလိုထွက်ပြေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတစုံတရာအသိပေးအကြောင်းကြားလာတာမရှိဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကပြောပါတယ
်။ဒီအပိုင်းမှာတော့သူတို့ communication ရှိတယ်ဒါတွေရောအကြောင်းကြားတာတွေတော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကဒီပြန်လည်ပြောဆိုဆွေးနွေးတာတော့ရှိတယ်ပေါ့လေ။ကျွန်တော်တို့ရှိရတမန်ကြီးနဲ့သူတို့ရှိရသက်တမ်းတာဝန်ရှိတဲ့တွေ့တယ်ဆွေးနွေးတာတွေတော့ရှိပါတယ်။အဲဒရုန်းဆွေးနွေးတဲ့မှာအဲ့ဒီလိုပြည်ပြည်တယ်ပြည်တယ်ဆိုတဲ့ကိစ္စတော့ကျွန်တော်တိတိလောက်ကဟိုမတွေ့မိဘူးခင်ဗျသတင်းတော့သူပေါ်ပြလိမ့်မယ်ဒါနဲ့ပတ်သက်ပြီးကြီးကြဆွေးနွေးတယ်ကျွန်တော်တို့တင်ပြဆိုတော့အဲ့ဒါတော့ကျွန်တော်မတွေ့မိသေးဘူ
းပြည်တော်စုသမ္မတမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီတွင်ရင်မှုဦးစော်ထေကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ဖြေချနိုင်တာမရှိခဲ့ပါဘူးမွန်တော်ဒေတာကံတွေကတော့ဒီလိုထွက်ပြေးတာမကြားသိရကြောင်းနဲ့လုံခြုံရေးကိုတော့တင်းကျပ်ထားကြောင်းပြောပါတယ
်။ခက်ခဲတာတော့ကြောက်ရပါလား။ဟိုဒီညမျက်ကနေမှာတော့ရေထက်တည်ရှိတယ်။နောက်တစ်ခုမျက်စောဖတွေကတော့အရင်တော့ကဒီစိတ်ကြီးဟိုအရင်တော့ကပုံမှန်အတိုင်းတော့သူစစ်စစ်ကြီးတွေအဲ့မှာထိတ်ထိတ်ထားလို့ရှားပါ။
ဗုဒ္ဓဦးနေကထုတ်ပြန်တဲ့ writer သတင်းမှာတော့အော်တိုဘာလရေးခင်းပြီးတဲ့နောက်မှာရိုဟင်ဂျာ900လောက်ဟာစခန်းလေးခုမှာခိုလုံနေတယ်လို့ကုညီကယ်ဆယ်ရေးလုပ်သားနဲ့စခန်းတွင်းကလူတွေကိုကိုးကားပြီးဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအမျိုးသမီး40နဲ့ကလေး25ယောက်အပါအဝင်လူ86ယောက်ဟာဆက်လက်နှစင်းနဲ့နတ်မြစ်ကိုဖျက်ကျော်ဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ကပြန်လည်မောင်းထုတ်ခဲ့ရကြောင်းရေးသားထားပါတယ်။AFP သတင်းတပုတ်မှာတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာပြည်ပကကြောင့်ထွက်ပြေးလာသူ200လောက်တောင်တင်နေကြောင်းဖော်ပြသလိုတနင်္လာနေ့ကလူ80လောက်ကိုပြန်လည်နှင်ထုတ်ခဲ့ရကြောင်းနဲ့သူတို့ဟာအလုတ်ကန်ခွင်လန်းရှာဖွေဖို့အတွက်စီးပွားရေးအရပြောင်းရွှေ့လာသူတွေဖြစ်ပြီးလက်ရှိပြည်ပကကြောင့်မဟုတ်ကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲ့စကားကိုကိုးကားပြီးဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာတော့သူတို့ရဲ့နေကြာဆောင်တက်တွေကိုလုံခြုံရေးတိုးမြင့်ထားကြောင်းဖော်ပြကြပါတယ်မြန်မာအစိုးရကတော့ဒီအပိုင်းတွေအတွင်းထုတ်ပြန်တဲ့ HRW ကနိုင်ငံတကာလူ့ကွန်ရေးအဖွဲ့နဲ့ပြည်ပမီဒီယာတွေရဲ့သတင်းတွေဟာပဂရိအခြေအနေနဲ့ကွဲလွဲနေကြောင်းပြောဆိုထားသလို HRW ကလည်းအခြေအနေမှန်တွေကိုသိရဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူ့ကွန်ရေးအဖွဲ့တွေကိုမောင်းတော်ဒေတာကိုတွားရောက်ခွင့်ပြုဖို့လိုအပ်ကြောင်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်မြမတမ်မတော်ကတော့လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိရောင်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရတမ်မတော်ကဒရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးရှိကြောင်းသတင်းထုတ်ပြန်ထားပါတယ်